Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ light meter 32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ဒါအပြင် VOA Burmese ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှထွက်ခြားတဲ့တဲ့နေကတော့နယူးယောက်မှာဂျူးလူမျိုး5ဦးကိုဒါနဲ့ထိုးခဲ့သူကိုရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်ရုရှားမှာကျန်းဖက်တိုက်ခိုက်မှာကိုဟန်တာနိုင်အောင်တရင်ပြေးခဲ့တဲ့အတွက်သမ္မတပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်အိန္ဒိယနိုင်ငံမှာတော့ဖွဲ့စည်းပုံပြင်ဆင်ထားတဲ့နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်ဒီလိုသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့တင်ပြပေးတော့မှာခင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့2019အကုန်အထူးစီစဉ်တွေကိုတင်ဆက်ဖို့ရှိပါတယ
်။ Yeah, he gave me a great letter. I would love to give you, but I don't know. I don't think it would be appropriate, but it was a very personal letter.
ဒါကတော့ American သမ္မတ Donald Trump ရဲ့နိုင်ငံသားရေးမူဝါဒအောင်မြင်ခဲ့သလားဆိုတဲ့သုံးသပ်ချက်အစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါ2019ခုနှစ်အတွင်းကမ္ဘာရေးရာအဖြစ်အပျက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်နောက်တစ်ခါနှစ်တက်ကူတော့မဲ့အခါသမယတေးသချင်းလက်ဆောင်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ဂျူးလူမျိုးတွေရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနုကာ9ရက်မြောက်နေ့ကျင်းပနေစဉ်စနေနေ့ညကနယူးယောက်မြို့မှာရှိတဲ့ဂျူးတရားဟောဆရာအိမ်မှာလူ9ဦးကိုဓာတ်နဲ့ထိုးခဲ့သူကိုဖမ်းဆီးထားပြီလို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်ဟာနုကာပွဲတော်ကျင်းပဖို့နယူးယောက်မြို့မြောက်ပိုင်းကမွန်စီအရာမှာရှိတဲ့အဲ့ဒီဂျူတရားဟောဆရာအိမ်မှာလူ90လောက်စုဝေးရောက်ရှိနေစဉ်ဓာတ်ထုတ်မှုဖြစ်သွားခဲ့တာပါဓာတ်ထုတ်မှုနဲ့တန်တရားရှိတဲ့သူကိုဖမ်းဆီးခံထားရသူအနေနဲ့တေချောင်းကြံစီမှုငားမှုဖောက်ထွင်းခိုးယူမှုနဲ့တရားဆွဲဆိုခံရနိုင်ပွဲရှိတယ်လို့နယူးယောက်ရဲမှူးကြီးဘရက်ဝီလ်ဒဲကတင်းတင်းနေနေမှာပြောပါတယ်ဒါဟာကြောက်မွက်ဖွယ်ကောင်းတဲ့တိုက်ခိုက်မှုဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကလည်းပြောပါတယ်ဂျူးလူမျိုးတွေကိုဆန့်ကျင်တဲ့လုပ်ရည်တွေကိုရင်ဆိုင်ဆန့်ကျင်အမည်ဖြုတ်တင်ကြောင်းလဲသမ္မတထွန်းကပြောပါတယ်မော်တော်ယာဉ်နဲ့ထွန်းပြေးခင်ဓာတ်နဲ့ထိုးခဲ့တယ်လို့တန်မြတ်ရှိခံရသူဟာလူ9ဦးဒဏ်ရာရအောင်ဓာတ်နဲ့ထိုးခဲ့တယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းနယူးယောက်မြို့မှာဂျူးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့အထက်ကအဆိုးဝါးဆုံးတိုက်ခိုက်မှုဖြစ်ကြောင်းလဲရက်တပ်ဖွဲ့ကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအလားရက်ကာလမှာနယူးယောက်မြို့အတွင်းဂျူးလူမျိုးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှု73ကျင်းဖြစ်ခဲ့တယ်လို့လဲနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါတယ
်စစ်သွေးကြတွေရဲ့လက်ချက်နဲ့အမေရိကန်ကာကွယ်ဝန်ကြီးဌာနကန်ထရိုက်တာ2ဦးတည်ဆုံးခဲ့ရတာကြောင့်အီရတ်နဲ့ဆီးရီးယားမှာရှိတဲ့ဆစ်သွေးကြွစခန်းတွေကိုလေကြောင်းစစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနပြောကွင်းရကတနင်္ဂနွေနေ့မှာပြောပါတယ်အမေရိကန်စစ်တပ်ဟာခတာဘက်ဟက်စ်ဘောလာနဲ့အီရတ်ထောက်ခံမှုပေးထားတဲ့အီရတ်ဆစ်သွေးကြွတွေရှိရာစခန်း5ခုအပေါ်တိကျတဲ့ပြစ်မှတ်နဲ့လေကြောင်းထိုးစစ်လုပ်ခဲ့ကြောင်းကာကွယ်ဝန်ကြီးဌာနပြောကွင်းရဟော့ဖ်မန်ရဲ့ကြေညာချက်မှာဖော်ပြပါတယ်စစ်သွေးကြွတွေကတောက်ကြနေမှာဒုံးကျည်အလုံး30လောက်ပြစ်လွတ်ခဲ့ပြီးအဲ့ဒီတဲကတလုံးဟာအီရတ်မြောက်ပိုင်းကာကုတ်မြို့နာကစစ်တပ်ဝင်တွေအလုံးလုံးနေတဲ့အဲ့ဒီကန်ထရိုက်တာကိုထိမှန်တေးဆုံးခဲ့တာပါ။ရေကြောင်းတိုက်ခိုက်မှုတွေဘယ်လိုလုပ်နေလဲဆိုတာကာကွယ်ရေးဌာနကအသေးစိတ်မပြောပေမဲ့အီရတ်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွတွေရဲ့လက်နက်တူလောင်ယုံအပါဝင်ထိန်းချုပ်စခန်း3ခုကိုပြစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။
ရုရှားနိုင်ငံမှာအကြမ်းဖက်မှုပြုလုပ်မှာကိုအမေရိကန်ကအထူးလမ်းကြောင်းကတဆင့်သတင်းပေးခဲ့တာကြောင့်ဟန်တားနိုင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကတယ်လီဖုန်းနဲ့ခေါ်ပြီးပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။အဲဒီလိုပြောဆိုမှုနဲ့ပတ်သက်လို့အမေရိကန်ဘက်ကတော့အတည်ပြုပြောဆိုခြင်းမရှိသေးပါဘူး။အဲဒီလိုတယ်လီဖုန်းနဲ့ပြောဆိုမှုအတွင်းနှစ်နိုင်ငံအကျိုးကိစ္စတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုလည်းဆွေးနွေးပြခဲ့တယ်လို့အစိုးရရဲ့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ပြီးဆက်လက်တိုက်ထုတ်သွားကြဖို့ခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ဆိုပါတယ်တခြားအသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူ
းအမေရိကန်မြောင်စုတက်ဆက်စ်ပြည်နယ်ဖော့တ်ဝုတ်မြို့ရဲ့စင်ကြီးဘုံက West Freeway ခရီးရန်ဖျားเจ้าမှာတနင်္ဂနွေနေ့ဝတ်ပြုဆူတောင်းနေတော့တရံသမားတဦးရဲ့ပြစ်ခတ်မှုကြောင့်လူနှစ်ဦးတေဆုံးသွားပြီးဒဏ်ရာရသွားတဲ့နောက်တဦးကတော့စိုးရိမ်ပွဲအခြေအနေရှိနေပါတယ်စီယုံကိုတည်သွားတဲ့လမ်းမာတွင်အဆိုပါလူနှစ်ဦးတည်ဆုံးသွားတာဖြစ်ကြောင်းရဲကပြောပါရယ်တနသမားဟာတည်ဆုံးသွားပြီလားဒဏ်ရာရသူလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ရဲ့ပြည်တွင်းတချို့သတင်းတွေမှာတော့ဖ ဖျားကြောင်းလုံုံရေးကပြန်လည်ပြစ်ခတ်မှုကြောင့်တနတ်သမားတီးဆုံးသွားပြီလို့ရေးပါတယ်။သူပဲသူလဲဘာကြောင့်ပြစ်ခတ်ရတာလဲဆိုတာမသိရသေးပါဘူး။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ဖျားကြောင်းဆိုတာအထွတ်မြတ်ထားရနေရဖြစ်ပြီးနောက်ထပ်လူတွေမတီးဆုံးရအောင်တနတ်သမားကိုဝိုင်းဖန်ခဲ့ကြတဲ့ဖျားကြောင်းလာတဲ့သူတွေကိုကျေးဇူးတင်ကြောင်း Twitter မှာရေးပါတယ်။
ဒီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 933လိုက်တိုမီတာ40 kHz 9839လိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံခါးသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာမြောက်ကိုရီးယားကပေးမယ်ဆိုတဲ့ Christmas လက်ဆောင်ကိစ္စအတွက်အတူအနေနဲ့ခံမှန်းပြောဆိုခြင်းမလုပ်လို့ပေမဲ့တကယ်လို့မြောက်ကိုရီးယားကတာဝဲပြစ်ဒုံးကြီးဒါမှမဟုတ်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့မယ်ဆိုရင်လွန်စွာစစ်ပြက်မိမှာဖြစ်ကြောင်းအမေရိကန်မျိုးသားလူမျိုးရေးအကြံပေး Robert O'Brien ကတင်းငွေနေမှာပြောပါတယ်မြောက်ကိုရီးယားအနေနဲ့အဲ့ဒီလိုစမ်းသပ်မှုတွေပြုလုပ်ခဲ့မယ်ဆိုရင်ကမ္ဘာမှာဆက်အင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့တင့်တော်တဲ့တုံ့ပြန်မှုကိုလှုံ့ဆော်သွားမှာဖြစ်ကြောင်း ABC ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်း O'Brien ကပြောပါတယ်မြောက်ကိုရီးယားရဲ့လှုံ့ဆော်မှုတွေကိုတုံ့ပြန်ဖို့အတွက်အမေရိကန်မှာနီလန်ပေါင်းစုံရှိကြောင်းလည်းသူကပြောပါတယ်အမေရိကန်အနေနဲ့ဆုံးဖြတ်ချက်ကိုကြိုတင်ချမှတ်တာမျိုးမလုပ်လို့ပေမဲ့အလားတူဖြစ်စဉ်မျိုးမှာအရင်ကတုံ့ပြန်ခဲ့တဲ့အတိုင်းတုံ့ပြန်သွားမယ်လို့ဆိုပါတယ်တကယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျင်အွန်းကသာစမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့မယ်ဆိုရင်အမေရိကန်ဘက်ကတမူထူးခြားတဲ့တုံ့ပြန်မှုတွေကိုလှုံ့ဆော်သွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလကတည်းကရပ်ဆိုင်းနေခဲ့တဲ့မြောက်ကိုရီးယားနျူကလ িয়ার အရေးဆွေးနွေးမှုတွေပြန်ဆနိုင်ရေးတစုံတရာတုံ့ပြန်မှုမြောက်ကိုရီးယားကသတ်မှတ်ထားတဲ့နစ်ကုံပိုင်းကန့်သတ်ရဲ့နိလာတဲ့အချိန်မှာအမေရိကန်ကိုခရစ်စမတ်လက်ဆောင်ပေးမယ်လို့သတိပေးပြောကြားထားကြတာပါအ
ိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေသက်ဟာဘာသာရေးအရာထဲသွင်းမစင်စားရဘူးဆိုတဲ့အိန္ဒိယဖွဲ့စည်းပုံကိုစော်ကားရရောက်တယ်လို့လူနည်းစုမွတ်စလင်တွေအပေါ်ဖိနှိပ်ရရောက်တယ်လို့အကဲခတ်တွေကပြစ်တင်ဝေဖန်နေကြမှာပဲဒီဥပဒေသစ်ကိုစန့်ကျင်သူတွေရောထောက်ခံသူတွေပါတနင်္ဂနွေနေ့တုန်းကအိန္ဒိယနိုင်ငံတစ်လွှာလမ်းမတွေပေါ်ဆန္ဒပြခဲ့ကြပါတယ်နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ထဲမှာဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနဲ့တိရိလင်္ကာလိုနိုင်ငံတွေကနေထွက်ပြေးလာကြတဲ့မွတ်စလင်တွေကိုပါကန့်သက်ထားတာကြောင့်လည်းဝေဖန်မှုတွေထွက်ပေါ်နေပါတယ်။နယူးဒေလီမြို့ကဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်အပြင်ဘက်ဆန္ဒပြသူတွေဟာရဲလိုဝတ်ဆင်ထားပြီးကျောင်းသားတွေကိုရိုက်နှက်နေတဲ့တရုတ်ပြပုံစံနဲ့ဆန္ဒပြကြပါတယ်။ဒီတက္ကသိုလ်ဟာနိုင်ငံသားဥပဒေသစ်ကိုဆန့်ကျင်သူတွေနဲ့ရဲတွေကြားထိတ်တဲ့အကြမ်းဖက်မှုဖြစ်ခဲ့ရာအဓိကနေရာတစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲဝန်ကြီးချုပ်မူရီရဲ့ဒီနိုင်ငံသားအသစ်နိုင်ငံသားဥပဒေသစ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေကိုဒဲရာဒွန်းနဲ့ဘိုပါမျိုးတွေမှာလုပ်ခဲ့ပါတယ
်။ယူကရိန်းအာဏာပိုင်နေနဲ့ရုရှားကကြောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးအဖွဲ့တွေအကြက၃ပတ်လဲလဲရေးအစီအစဉ်ပြီးဆုံးသွားပြီလို့ယူကရိန်းသမ္မတရုံးကတင်းတင်းကြပ်ကြပ်မှာပြောပါတယ်။၃ပတ်နေအပြန်အလှန်လွတ်ပေးတဲ့အစီအစဉ်ပြီးဆုံးသွားပြီဖြစ်ကြောင်းနဲ့အကျဉ်းသား86ဦးကိုတစ်ဖက်ကပြန်လွတ်ပေးခဲ့ကြောင်းယူကရိန်းသမ္မတရုံးက Twitter လူမှုကွဲကတစဉ်ကြေညာလိုက်တာပါ။ခွဲထွက်ရေးသမားတွေလက်ထဲကိုအကျဉ်းသားဗနဦးလွှဲပေးလိုက်တယ်ဆိုတာကတော့အတိအကျမသိရသေးပါဘူး။အစောပိုင်းတုန်းကတော့ယူကရိန်းအစိုးရဘက်က၃ပန်း၈၈ဦးကိုလွှတ်ပေးဖို့ရှိပြီးသူတို့ဘက်က55ဦးပြန်လွှတ်ပေးမှဖြစ်ကြောင်းဒွန်နက်စ်ခွဲထွက်ရေးအဖွဲ့ကိုယ်စားလှယ်ပြောတာကိုကိုကပီယူနီယံသတင်းမှဖော်ပြထားပါတယ်။ဒါဟာယူကရိန်းပြည်ပကအတွင်းယူကရိန်းလူမျိုးတွေကိုလေးလအတွင်းဒုတိယအကြိမ်မြောက်အပြန်အလှန်လဲလှယ်ခြင်းဖြစ်ပါတယ်။ဒွန်နက်စ်မြို့နယ်55ကီလိုဒီခါမှာနဲ့ဒွန်နက်စ်မြို့နယ်35ကီလိုမီတာလောက်ဝေးတဲ့နေရာမှာအကျဉ်းသားတွေကိုလဲလှယ်ခဲ့ကြတာဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မူဂါဒီရှူးမှာစနေနေ့လုံးကထရက်ကားဘုံးထောင်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ90သေဆုံးသွားပါတယ်။ဒဏ်ရာရသူ125ယောက်လောက်ရှိပြီးအဲ့ဒီထဲက16ဦးဟာဒဏ်ရာပြင်းထန်တယ်လို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာအပြင်းရသူတွေက2ဦးဟာတူရကီနိုင်ငံသားတွေဖြစ်ကြပါတယ်။အဲ့ဒီ16ဦးကိုစေကူတာဘူအန်ကာရာမြို့တော်ကိုတူရကီစစ်လေရင်နဲ့တည်ဆောင်သွားကြောင်းဆိုမာလီပြည်ထောင်ဝန်ကြီးမိုဟာမက်ဒူအာလီက VOA ကိုပြောပါတယ်။ဒဏ်ရာရတဲ့လူနာတွေတည်မသွားခင်မှာတူရကီစစ်လေရင်ပေါ်ကနေအခြားဒဏ်ရာရတဲ့လူနာတွေကုသဖို့လိုအပ်တဲ့ဆေးပစ္စည်းအထောက်အပံ့တွေနဲ့ဆေးကရိယာတွေကိုမူဂါတီရှူးဆေးရုံကိုပေးလှသွားပါတယ်။ဒါ့အပြင်ဆိုမာလီမှာကြံခဲ့တဲ့ဒဏ်ရာရသူတွေကိုကုသပေးဖို့တူရကီဆရာဝန်တွေကိုဆေးပစ္စည်းတွေနဲ့အတူဆေးလွှတ်ခဲ့တယ်လို့ဆိုမာလီသမ္မတရုံးကလည်းပြောပါတယ်။စနေနေ့ပေါက်ကွဲမှုဟာအရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီတမိုင်းမှာ အဆိုးဝါးဆုံးဖြစ်ပြီးဘိုဂါတီရှူးမြို့ကနေ F9 ဒေသကိုသွားတဲ့လမ်းလူစီကားတဲ့လမ်းစုံမှာပေါက်ကွဲမှုဖြစ်ခဲ့တာပါခင်ဗျာ
The voice of America. တနင်္လာနေ့နဲ့ခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ဆော့ဆော့ကသတင်းနဲ့မှကြားခဲ့ရတယ်လို့သမ္မတထရန့်ရဲ့မြောက်ကိုရီးယားနိုင်ငံအပေါ်ထားတဲ့မူဝါဒအောင်မြင်ခဲ့သလားဆိုတာတွေကိုဆက်လက်နားဆင်ရမှာပါ။ American သမ္မတ Donald Trump ဟာသူ့လက်ထက်မှာအရင် American သမ္မတတွေအတွက်ဆန်းဆန်းတမန်ဆောင်ရွက်ပြမယ်ဆိုပြီးအာဏာရှင်မြောက်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားနိုင်ငံပိုင်နယ်မြေထဲထိသွားရောက်တွေ့ဆုံခဲ့တယ်လို့ American ရဲ့အကျိုးစီးပွားကိုထိခိုက်တယ်ဆိုပြီးအီရန်နိုင်ငံနဲ့ကမ္ဘာ့အင်အားကြီးနိုင်ငံ၆နိုင်ငံကြားချုပ်ဆိုခဲ့တဲ့စာချုပ်ကနေနှုတ်ထွက်ပြီးတဲ့နောက်အီရန်ကိုဆက်လက်ဖိအားပေးခဲ့ပါတယ်။တခါအမေရိကန်ရဲ့အကျိုးစီးပွားပထမဆိုပြီးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲလာတာလည်းနှစ်နဲ့ချီရှိပါပြီ။ဒါကြောင့်2019ခုနှစ်အတွင်းသမ္မတထရန့်ရဲ့နိုင်ငံသားရေးမူဝါဒတွေဘလောက်ထိမှန်မှန်ကန်ကန်ချမှတ်နိုင်ခဲ့တယ်လဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်
။ The President of the United States
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2019ခုနှစ်အတွင်းသူ့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စတွေမှာတော့မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတဲ့ကိစ္စရပ်တွေဟာထိတ်ဆုံးကရှိနေခဲ့ပါတယ်2019ခုနှစ်ဝင်ရောက်လာကစားမှာပဲသမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းစီကနေတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားစာရရှိတယ်လို့ဆိုပါတယ်ဒါလို့စာမျိုးဘယ်တော့မှမြောက်ကိုရီးယားဘက်ကမရေးခဲ့ဘူးဥက္ကဋ္ဌကြီးခင်နဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီလို့လည်းပြောပါတယ်ကင်ဂျွန်အွန်းကလည်းအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့ပြီးကမ္ဘာကြီးအနေနဲ့ဝိုင်းဝန်းကြိုဆိုကြရမယ်အဖြစ်တစ်ခုတော့ထွက်နိုင်လိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့တာကြောင့်မြောက်ကိုရီးယားနဲ့တောင်ကိုရီးယားစစ်ပွဲကြီးတရားဝင်အဆုံးသတ်ပြီလို့တော့ကြေညာတော့မလားမျှော်လင့်ခဲ့ကြတာပါမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရမ့်တို့ဟာဟနွိုင်းကမက်ထရိုပိုးဟိုတယ်မှာဖေဖော်ဝါရီ29ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်အဲ့ဒီညစာစာပွဲမတိုင်ခင်ကိုရီးယားစစ်ကဗျနှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ကောင်းဆောင်ကြီးနှစ်ဦးဟာတီးကြဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းနောက်တရက်မှာတော့ထင်သလိုအဆင်ပြေချုံးမွေ့မလာပဲစောစည်းစွာဆွေးနွေးပွဲအစီအစဉ်လေးကိုအဆုံးသတ်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါရယ်နျူကလ িয়ার ဖြတ်သိမ်းရေးကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအားလုံးဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှိမဆက်နိုင်ခဲ့ဘူးလို့သမ္မတထရမ့်ကပြောပါရယ်
I could have signed an agreement today and
သဘောတူညီချက်ကိုဒီကနေ့လက်မှတ်ထိုးလို့ရပါတယ်ဒါပေမဲ့အဲ့လိုလက်မှတ်ရေးထိုးလိုက်ပြန်ရင်လည်းဒီသဘောတူညီချက်ဟာအလုံးမဖြစ်ဘူးသူလုပ်ခဲ့တာတော်လည်းပဲစသဖြင့်လူတွေကပြောနိုင်ပါလေဒါကြောင့်ဆွေးနွေးပွဲဘာအဖြေမှမထွက်ပဲဒီအတိုင်းဆုံးသတ်လိုက်ဖို့လည်းပြင်ဆင်ထားမှာပါ
အမေရိကန်မြောက်ကိုရီးယားကောင်းဆောင်တွေရဲ့ဆက်ဆံရေးဟာဒီလိုနဲ့ခက်ခဲခဲသာရှိခဲ့ပြီးတဲ့နောက်ဇွန်လလယ်အနီးမှာကင်ဂျွန်အွန်းကထရန့်စီကိုစာရေးသားခဲ့ပြန်ပါတယ်တိတ်နွေးထွေးပြီးတော့ပုဂ္ဂိုလ်ရေးအရာရေးထားတဲ့စာဆောင်ဖြစ်တယ်လို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်သူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တမှုရပ်ဆိုင်းခဲ့ကြောင်းပြောကြားရင်းမြောက်ကိုရီးယားအရေးသူ့လက်ထက်မှာပြည်လည်ခြင်းမုံရတဲ့ထရမ့်နဲ့ကင်ဂျွန်အွန်းတို့ဟာဇွန်30ရက်နေ့မှာတတိယအကြိမ်အနေနဲ့တောင်နဲ့မြောက်ကိုရီးယားနယ်စပ်မှာတွေ့ခဲ့ကြပါတယ်။ဒါကြောင့်သမ္မတထရမ့်မှာသမ္မတအဖြစ်တာဝန်ထမ်းဆောင်နေရင်းမြောက်ကိုရီးယားနိုင်ငံကိုသွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါတယ်။ကင်ဂျွန်အွန်းက
သမ္မတမွန်းကဒီနေရာမှာတွေ့မယ်လို့မနေ့မနေ့ကလှမ်းပြောတဲ့အချိန်တုန်းကဆိုရင်အတော့ကိုအံအားသင့်သွားပါတယ်။အဲ့နောက်မနေ့ကနှောင်းပိုင်းမှာပဲတရားဝင်အကြောင်းကြားစာကိုရရှိခဲ့ပါတယ်။
အလုံသဘောဆွေးနွေးမှုတွေပြန်စတင်နိုင်အောင်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့သမ္မတထရမ့်ကပြောပါတယ်
။ Now we'll just see if we can do something but again
ဒီကူတော့ဖြေထွက်လာတာကိုတွေးကြမှာပါ။ဒါပေမဲ့ဖြစ်တင်တာတွေဖြစ်ဖို့လိုပါတယ်။ခက်မှန်မှန်လုပ်လိုက်တာမဟုတ်ပဲဖြစ်တင်တာတွေကိုလုပ်ဖို့စဉ်းစားထားပါတယ်
။အဲ့ဒီနောက်တော့နိုင်ငံသားဆက်ဆံရေးဟာခက်ကြဲကြဲပင်ဖြစ်လာပြီးမြောက်ကိုရီးယားဘက်ကဒုံးကျည်တွေစမ်းသပ်ပစ်လို့ခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားနဲ့ပူးတဲ့ပြီးတော့စီးရေးလေးကျင့်ခဲ့ကြပြန်ပါတယ်။ဒီနှစ်ကုန်မှာအဖြေရလက်တစ်ခုခုထွက်ဖို့ရည်သတ်မှတ်ထားခဲ့ပေမယ့်လေပိတ်ဆို့တင်ခတ်မှုတွေအလုံးစုံဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုမှုတွေကမဖြစ်နိုင်ဘူးဆိုပြီးတော့အမေရိကန်ဘက်ကပယ်ချထားတယ်လို့အမေရိကန်တွေဖြစ်စေခြင်းနဲ့အလုံးစုံလက်နဲ့ဖြတ်သိမ်းရင်ကိုလေမြောက်ကိုရီးယားဘက်ကလက်မခံတာကြောင့်ဒီနှစ်အတွင်းကိုရီးယားကျွန်းဆဲပြဿနာပြေလည်မှုမရပဲအဆုံးသတ်မဲ့ပုံရှိနေပါတယ်။2019ခုနှစ်အတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံသားရေးမူဝါဒတွေထဲမှာအီရန်နျူကလ িয়ার ဆန်တက်မှုရစဲဖို့ကလည်းထိတ်ဆုံးကရှိနေခဲ့ပါတယ်။ဧပြီလအတွင်းအီရန်တော်လှန်ရေးပြည်ဆောင်တဲ့ IRGC ကိုအမေရိကန်အစိုးရကပထမဆုံးအကြိမ်အနေနဲ့ဒီနိုင်ငံသားအစိုးရအစိပ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဇွဲအဖွဲ့အဖြစ်သတ်မှတ်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက IRGC ဟာကမ္ဘာတစ်လုံးအကြမ်းဖက်ဝါဒဇွဲဆောင်ရွက်ချက်တွေကိုဖွဲ့စည်းစီမံဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။
The IRGC masquerades as a legitimate military organization.
IRGC ha tiewin sitat phwe si bon han saung tha bi me. Chanaw lu ko ayu la lu lu myaw ba. Di phwe si ha pawman su lu danat a ku ne uri chou phaw ba de. Gaba twa ma a chan phat mu ri ko sanit ta cha su phwe bi lo lou ni ba de.
Iran ga le ala du tou myan chin nya kae da chaung so yin mu ri shi la kae pi de naw American ga USS Abraham Lincoln lein din tat kai tin mo o su ne B-52 ဘုံးကျဲလေယာဉ်လေးစင်းအရှိအလဲပိုင်းကိုပို့လွှတ်ခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်ကအမေရိကန်နှုတ်ထွက်ခဲ့တယ်လို့အီရန်သမ္မတကလည်းနှုတ်ထွက်တော့မယ်လို့ကြေညာပါတယ်။ဇွန်လလေပိုင်းကအိုမန်ပင်လယ်ကွေ့မှာနော်ဝေနဲ့ဂျပန်ပိုင်ရေနံတင်းတင်မောနှစ်စင်းကိုတိုက်ခိုက်မှုအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်ကို Hormuz ရေလက်ကြားအနီးကနိုင်ငံတကာဝေငင်ပိုင်တဲ့အတွင်းအီရန်တို့ပြစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးတဲ့နောက်မှာတော့နိုင်ငံကြားစစ်ဖြစ်လူနီးပါးအခြေအနေကိုရောက်ခဲ့ပြီးအီရန်ဘာသာရေးကောင်းဆောင်အယာတူလာအာလီခါမေနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန်ဒါရေးအယာဒဏ်ခတ်ပိတ်ဆို့မှုအစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်မှာနိုဝင်ဘာလလယ်ပိုင်းအရောက်မှာတော့အစိုးရထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းကို90ရာခိုင်နှုန်းအထိမြင့်တင်ခဲ့တာကြောင့်လူသေဆုံးမှုတွေရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်အာဏာရလာပြီးတဲ့နောက်ပိုင်းအမေရိကန်အကျိုးစီးပွားကပထမဆုံးတဲ့မူဝါဒကိုကင်ဆယ်ရင်အရင်အစိုးရအနေနဲ့ချုပ်ဆိုခဲ့တဲ့နာဆာလိုနိုင်ငံကကုန်သွယ်ရေးစာချုပ်တွေကိုဖျက်သိမ်းပြီးတော့အစ်စ်ပြန်လဲသဘောတူညီချက်ရယူခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲဆင်နွှဲနေပါတယ်။ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်ပြီးတော့ခိုးယူမှုနှီးပညာအတင်းအဓမ္မလွှဲပြောင်းမှုနဲ့ကွန်ပျူတာ hack လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုတရုတ်ဘက်ကလက်ခံပေမဲ့အမေရိကန်တောင်းဆိုချက်တွေအားလုံးကိုမလိုက်လျောနိုင်တာကြောင့်တရုတ်နဲ့အမေရိကန်တွင်းကုန်ကိုအပြန်လန်တိုးမြင့်ကောက်ခံပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာပါ။သမ္မတထရန့်နဲ့တရုတ်သမ္မတရှီဂျင်ပင်ဟာဂျပန်မှာကျင်းပတဲ့ G20 နိုင်ငံတွေရဲ့ဆွေးနွေးပွဲပြင်ပမှာအတီးကြားတွေ့ဆုံခဲ့ပေမဲ့ဘာမှထူးထူးခြားခြားရလက်ထွက်မလာပါဘူး။အခုလိုညှိနှိုင်းမရဖြစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်ရဖို့အချိန်ကပ်သတ်မထားကြောင်းနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲပြီးချိန်လောက်အထိဆောင်းဆိုင်မှာဖြစ်တဲ့အကြောင်းဒီလအစောပိုင်းမှာပြောကြားထားပါရယ်။ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားမကြာခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုအတွေ့သမ္မတရှီဂျင်ပင်နဲ့တွေ့တဲ့အခါလက်မှတ်ထိုးပွဲလုပ်မယ်လို့သမ္မတထရမ့်ကဒီဇင်ဘာ19ရက်နေ့မှာပြောကြားခဲ့ပြန်ပါတယ်။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကဆက်သွယ်ဆွေးနွေးနေကြပေမဲ့ဆက်လက်ညှိနှိုင်းနေသေးပဲလို့ပြောထားပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာပါ။ကျေးဇူးတင်ပါတယ်ရှင်။ဆက်လက်ပြီးတင်ပြမယ်မြမရေးရဆွေးနွေးခန်းအစီအစဉ်မှာလည်းအခု2019နှစ်ကုန်အထူးစီစဉ်ကိုတင်ဆက်မှာပါ။အမေရိကန်မှာနိုင်ငံရေးအားပြိုင်မှုတွေကအစကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာအဆုံးကမ္ဘာတဝန်းမှာပြီးခဲ့တဲ့2019ခုနှစ်ထဲနိုင်ငံရေးပြဿနာပေါင်းစုံကြုံခဲ့ရပါတယ်။ကမ္ဘာသတင်းတွေထဲမှာဒီလိုအထင်ကရတွေ့ခဲ့ရတဲ့ဖြစ်ရပ်တွေကိုကိုအောင်လင်ဦးကနေမဆုမွန်နဲ့အတူတင်ပြမှာပါ။
အမေရိကန်ပြည်သူကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဆီးဖို့နေဆက်မှာတိုင်းဆောင်မဲ့အစီအစဉ်တွေအသုံးစရိတ်ကိုလွတ်တော်ကအတည်ပြုမပေးတာကြောင့်အစိုးရလုပ်ငန်းတွေကိုသမ္မတဒေါ်နယ်ထရမ့်တစိတ်တပိုင်းရပ်ဆိုင်းထားတာနှစ်တကူကာလအထိရောက်လာတဲ့အတွက်အမေရိကန်သမိုင်းမှာအကြဆုံးဖြစ်ခဲ့ပါတယ
်။ As long as it takes, I mean look, I'm prepared. I think the people of the country think I'm right.
ရပ်ပေါင်း35ရက်အကြာဇန်နဝါရီလ25ရက်နေ့မှာတော့တောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံမရပါမယ်လဲသမ္မတကအလျှော့ပေးပြီးအစိုးရလုပ်ငန်းတွေကိုပြန်လည်လက်ပတ်ခဲ့ရတာပါဇန်နဝါရီလ28ရက်နေ့ကဘရာဇီးနိုင်ငံရှီတောင်ပိုင်းကရေကတာတစ်ခုဖြူချက်ရကရာနဲ့ချီပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေရှာဖွေခဲ့ရပါတယ်ဒီတွေတွေလိုက်ဖက်လာတဲ့ဖက်စကတ်ဇင်းလည်းမြေပြိုတွေထဲမှာပါသွားခဲ့ပြီးဒါဇင်နဲ့ချီသေဆုံးနေတဲ့သူတွေကိုလည်းနောက်ပိုင်းမှာတွေ့ရှိခဲ့ကြတာပါ
မက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသမှာအရေးပေါ်အခြေအနေကြေညာမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုပယ်ချဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်ပါတ
ယ်
သမ္မတထရမ့်ရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ် 73 ရောက်အပါအဝင်ထောက်ခံမဲ 245 မဲကန့်ကွက်မဲ 182 မဲနဲ့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းအောက်လွှတ်တော်ယာယီဥက္ကဋ္ဌကြေညာလိုက်တာပါ
မလ10ရက်နေ့မှာအီသီယိုးပီးယားလေယာဉ်ပိုင်း Boeing 737 Max အမျိုးအစားခီးစက်ရင်လေယာဉ်ပြတ်ကျရာကခီးစက်149ယောက်နဲ့လေယာဉ်ဝင်နှင်း8ယောက်စုစုပေါင်း159ယောက်သေဆုံးသွားပါတယ်။အဒစ်စဘာဘာလေဆိပ်ကပြန်ထွက်ပြီးမိနစ်ပိုင်းအကြာမှာလေယာဉ်ပြတ်ကျခဲ့တာပါ။နယူးဇီလန်နိုင်ငံမှာမလ15ရက်နေ့တောက်ချန်နေမွတ်စင်နေဝတ်ပြုနေတဲ့ဗလီတစ်ခုနဲ့ဆန္ဒသမားတစ်ယောက်ဝင်ရောက်ဖြစ်ခဲ့ရာကလူ90ယောက်သေဆုံးသွားပါတယ်။ Christchurch မြို့ကဗလီမှာဖြစ်ခဲ့မှုကိုတော့ဆန္ဒသမားကအင်တာနက်လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေတာပ
ါ။နယ်သာလန်နိုင်ငံယူထရက်မြို့လယ်မှာတော့မတ်လ18ရက်နေ့ကတနသမားတစ်ယောက်ရဲ့လက်ချက်နဲ့လူ3ယောက်တေဆုံးပြီးတော့6ယောက်ဒဏ်ရာရရှိခဲ့ပါတယ်။တူရကီနယ်ဝါဒီတနသမားကိုတော့လုံခြုံရေးအာဏာပိုင်တွေနောက်ပိုင်းမှာဖမ်းဆီးရခဲ့ပါတယ်
။ အာဖရိကတိုင်းမှာအဆိုးအဆုံးကပ်ဘေးတစ်ခုဖြစ်မလလယ်မှာတက်ခတ်ခဲ့တဲ့အီဒိုင်းဆန်ကလုံးမုန်တိုင်းကြောင့်မိုဇမ်ဘစ်၊ဇင်ဘာဘွေနဲ့မလာဝီနိုင်ငံတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးလူပေါင်းတစ်ထောင်ကျော်သေဆုံးခဲ့ပါတယ်။မုန်တိုင်းကအဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာလည်းအုံရချာဝန်ထမ်းချင်းထိမှန်သတ်မှတ်ခြင်းပါခဲ့ရပါ။အ
ီရန်နိုင်ငံမိုဆိုးအမျိုးအနီးတိဂရစ်မြစ်ထဲမှာတော့မတ်လ21ရက်နေ့ကကတို့တင်မော်တစင်းနင်းမြုပ်ရွာကလူ80နီးပါးသေဆုံးခဲ့ရပါတယ်။အလွန်ကျွတင်ဆောင်လာတဲ့ကတို့တင်မော်နင်းမြုပ်မှုအတွင်းမှာသေဆုံးရသူအများစုကတော့ရေမကူးနိုင်တဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ကြပါတယ်
။အင်တာနက်မှာလေဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကကိုလွန်ဝင်ပေးထားတဲ့နိုင်ငံရဲ့စည်းကမ်းတွေကိုအချင်းချင်းချိုးဖောက်နေတဲ့အကြောင်း Ecuador သမ္မတကဧပြီလ2ရက်နေ့မှာပဲပြောလိုက်ပါတယ်။နောက်သတင်းပတ်မှာပဲလွန်ခဲ့တဲ့9နှစ်တုန်းက Ecuador တန်ရုံမှာမကိုလွန်ဝင်အာမခံပေးထားတာကိုချိုးဖောက်မှုနဲ့ London တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးနောက်ပိုင်းမှာသတင်းပတ်50ထောင်နဲ့စီရင်ချက်ချခဲ့တာပါ။
ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘာရှီယာကိုယာရုကနေဖယ်ရှားလိုက်ကြောင်းဧပြီလ17ရက်နေ့မှာပဲစစ်တပ်ကကြေညာလိုက်ပါတယ်။အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလေးလာနီးပါးကျုံ့ခဲ့ရပြီးတဲ့နောက်မှာပဲစစ်တပ်ကနေအာဏာသိမ်းဖယ်ရှားလိုက်တာဖြစ်ပါတယ
်။လက်ကတဘီရဆန်ယူပဗီရပညာရပ်မှာတမိုင်းဝင်အောင်မြင်မှုအဖြစ်စစ်ကြောလာတဲ့က Black Hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ကဧပြီလ10ရက်နေ့မှာထုတ်ဖော်ပြသလိုက်ပါတယ်။အလင်းနဲ့တန်ပေါင်း50လောက်အကွာအဝေးမှာရှိတဲ့တွင်းနယ်ကြီးကိုတော့နိုင်ငံတကာသုတေသနပညာရှင်200ရောပါဝင်တဲ့စီမံကိန်းက2012ခုနှစ်ကစလို့လေးလာမှတ်တမ်းတင်ခဲ့ကြတာပါ။
ပြင်သစ်နိုင်ငံပါရီမြို့တော်က Northern Cathedral ဘုရားကျောင်းဟာဧပြီလ15ရက်နေ့မှာမိလောင်မှုဖြစ်ပွားရာကအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။သမ္မတအီမန်နျူအယ်မက်ခရွန်ကတော့အမြန်ဆုံးပြန်လည်မိုးမှန်ပြင်ဆင်ဖို့ပြောခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့စီရင်ရေးပုံဝင်တွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှစ်နှစ်ကျော်ဝီရန်ဘာကဧပြီလ18ရက်နေ့မှာကြေညာပါတယ်။သူ့ဆောင်ဆိုင်ရေးမှူးရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းမှုတွေမှာပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းစုံစမ်းရေးမှူးရဲ့အစီရင်ခံစာကိုထုတ်ပြန်ရမှာရှစ်နှစ်ကျော်ကပြောဆိုလိုက်တာပါ။
သီရိလင်္ကာနိုင်ငံမှာတော့ဧပြီလ21ရက်နေ့တနင်္ဂနွေနေ့ကအီစတာပွဲတော်နေ့မှာပဲခရစ်ယာန်ဘုရားကျောင်း3ခုနဲ့ဟိုတယ်3ခုတိုက်ခိုက်ခံရပြီးတော့လူပေါင်း150ကျော်သေဆုံးပြီး900လောက်ဒဏ်ရာရရှိခဲ့ကြပါတယ်။အီစတာတနင်္ဂနွေနေ့မတိုင်ခင်ရန်နေတဲ့အလို့မှာပဲအသေးခံဘုံးခွဲသူတယောက်ကဟိုတယ်တစ်ခုမှာတဲခိုခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာမှဒီတိုက်ခိုက်မှုတွေကျူးလွန်ခဲ့တာလို့လည်းလုံခြုံရေးဗီဒီယိုကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ရပါတယ်။
မေလ19ရက်နေ့မှာပဲထိုင်ဝမ်ဟာအာရှတိုက်မှာပထမဆုံးလိင်လူချင်းလက်ထပ်ခွင့်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးလိင်လူစုံမဲ့သူစုံတွဲတွေတာမန်စုံတွဲတွေလိုပဲကလေးမွေးစားခွင့်အမွေဆက်ခံခွင့်ပါဝင်အခွင့်အရေးတွေခံစားခွင့်ရမယ်ဥပဒေကိုထိုင်ဝမ်လွှတ်တော်ကအတည်ပြုပေးလိုက်တာပါ
။ EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတိုက်ခံနေတဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမေလ24ရက်နေ့မှာပဲယာရုကနေတုတ်ထွက်လိုက်ရပါတယ်။
ဇွန်လဆန်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီချင်းဖင်တို့ထိပ်တီးတွေ့ဆုံကြပါတယ်။ခီးစဉ်တွင်နိုင်ငံဆက်ဆံရေးတွင်းမြင့်မှုလည်းခေါင်းဆောင်နှစ်ယောက်ကကတိပြုခဲ့ကြတာပ
ါ။ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့တန်မြားရှိသူတွေကိုတရုတ်ပြည်မကြီးပို့ဆောင်ခွင့်ပြုမဲ့ဥပဒေကြမ်းတရက်ကိုစန့်ကျင်ကန့်ကွက်ရာကနေဟောင်ကောင်မှာတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေဇွန်လဆန်းမှာစတင်ပေါ်ပေါက်ခဲ့ပါတယ
်။ I now announce.that the government has decided to suspend the legislative amendment exercise.
ဂျွန်လ15ရက်နေ့မှာတော့ဒီဥပဒေကြမ်းကိုဆိုင်းငံ့လိုက်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလန်ကကြေညာခဲ့ပါတယ
်။ဘူလူ11အခက်ဆက်ရင်နဲ့လောက်ပါဘူး။ဒီမှာတော့လူသားတွေချေချနိုင်တဲ့ကြီးစဉ်150ဖြည့်ဖြည့်ဝါရှင်တန် DC မှာရှင်းပါပါတယ်။1969ခုနှစ်ဂျွန်လ20ရက်နေ့မှာအမေရိကန်အခက်ဆက်ရင်မှုတွေဖြစ်ချတဲ့နယူးအမ်စတောင်းနဲ့အက်ဒရင်အက်ဒရင်တို့လောက်ပါဘူး။ဒီမှာဆုံးအောင်ရင်စဉ်းသက်နိုင်တဲ့150ဖြည့်ချိန်မှချင်းနဲ့American Agatha Agency NASA ကသူစီစဉ်တွေကိုစီစဉ်ချင်းပါတာဖြစ်ပါလေ
The Boris Johnson is elected
ဇူလိုင်လနောက်ပိုင်းမှာပဲဗြိတိန်နိုင်ငံမှာတော့ Boris Johnson ဝန်ကြီးချုပ်တည်ဖြစ်လာပါတယ်ဥရောပသမဂ္ဂ EU ကနေမရရအောင်ခွဲထွက်ဖို့ကတိပြုထားတဲ့နိုင်ငံရေးသမားတဦးအဖြစ်ကနေဝန်ကြီးချုပ်ဖြစ်လာခဲ့တာပ
ါကမ္ဘာအကြီးဆုံးမုတ်တုံစစ်တော်ဖြစ်တဲ့ Amazon စစ်တော်မှာအကြီးအကျယ်တော်မီလောင်ချမ်းမှုတွေနဲ့ကြုံနေရတဲ့အတွက်မင်းငင်းတက်ဖို့အကူအညီဖြစ်အမေရိကန်ဒေါ်လာ22သန်းပေးဖို့ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့စက်မှုထည့်သည့်ခုနှစ်နိုင်ငံ G7 ကောက်ဆောင်တွေကကန့်လန့်ပါတယ်။ဒါပေမဲ့ဘရာဇီးသမ္မတကတော့ကန့်လန့်ချက်ကိုပယ်ချခဲ့တာပါ။စက်တင်ဘာလနောက်ပိုင်းနယူးယောက်ကလပ်သမဂ္ဂရုံးချုပ်မှာကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံမှာဆွေဒင်နိုင်ငံကအသက်16နှစ်အရွယ်တက်ကြွလှရှားသူဂရီတာသွန်ဘက်ကကမ္ဘာကောက်ဆောင်တွေကိုအပြင်းထန်ဝေဖန်လိုက်ပါတယ
်။ Yet you all come to us young people for hope. How dare you?
သူတို့ကျောင်းသားရွယ်လူငယ်တွေကရာသီဥတုဖောက်ပြမှုတွေကိုတက်ဖြတ်ရေးလှုပ်ဆောင်နေခြင်းမှာကမ္ဘာကောင်းဆောင်တွေပြက်ကွက်နေတဲ့အပေါ်ပြစ်တင်ပြောဆိုသွားတာပါ။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုအရေးယူသင့်မသင့်စုံစမ်းမှုတွေစတင်တော့မယ့်အကြောင်းစက်တင်ဘာလ24ရက်နေ့မှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာလိုက်ပါတယ
် I'm announcing the House of Representatives moving forward with an official impeachment inquiry
စုံစမ်းစစ်ဆေးမှုတွေတရားဝင်စတင်မှုအောက်လွှတ်တော်ရေးရာကော်မတီ6ခုကိုတာဝန်ပေးလိုက်ကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့ဘယ်သူမှဥပဒေထက်မှနေလို့မရတဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာပါစီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းအမေရိကန်သမ္မတကကြေညာလိုက်ပြီးတဲ့နောက်မှာအော်တိုဘာလဇန်ပိုင်မှာပဲတူရကီကနေအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အမေရိကန်ရဲ့မဟာမိတ်ကပ်တပ်ဖွဲ့ဝင်တွေကိုထိုးစစ်တွေစတင်လိုက်ပါတယ
် The Norwegian Nobel Committee
နောက်ဆုံးကခုနှစ်အတွင်းနိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘင်အခမက်အလီကိုရှင်းပြလိုက်ပါတယ်ငြိမ်းချမ်းရေးချုပ်မှုနိုင်ငံကနေပူပေါင်းဆောင်ရွက်မှုသူသဖြင့်အင်းနီဂျီအရီထရီးယားနိုင်ငံနဲ့နေဆပ်ပရိခွက်ကိုငင်းငင်းချင်းချင်းဖြစ်ရှင်းနိုင်ခဲ့တဲ့ကျိုးပန်းအားထုတ်မှုတွေကြောင့်ရွေးချယ်လိုက်တာဖြစ်တဲ့အကြောင်းနော်ဝေနိုင်ငံနိုဘယ်ငင်းငင်းရေးဆုရွေးချယ်ရေးကော်မတီကအောက်တိုဘာ17ရက်နေ့မှာကြေညာလိုက်တာပါ
အောက်တိုဘာလနောက်ပိုင်းတုန်းကဗြိတိန်နိုင်ငံ FSEP နဲ့ Green မျိုးကစက်မှုစုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာတော့လူသေအလောင်း39လောက်ကိုတွေ့ရှိခဲ့ပါတယ်ဒီနောက်ပိုင်းမှာတော့ဒီသေဆုံးသူတွေဟာဗီယက်နမ်နိုင်ငံသားတွေဖြစ်ကြောင်းစုံစမ်းသူတွေကစစ်ဆေးတွေ့ရှိခဲ့ကြပါတယ
်စီးရီးယားနိုင်ငံစစ်စင်ရေးတွေ IS စတန်ဆွေအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘကာဒီကိုအမေရိကန်တပ်ဖွဲ့တွေတုတ်တင်ရှင်းလင်းနိုင်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်အော်တိုဘာ29ရက်နေ့မှာပဲကြေညာလိုက်ပါတယ်ကမ္ဘာမှာအလို့ရှိဆုံးအကြမ်းဖက်ခေါင်းဆောင်ကိုအထူးစစ်စင်ရေးမှာအသိမိခဲ့တဲ့အကြောင်းအင်ဗီရိုကနေကြေညာလိုက်တာပါ
ဗြိတိန်နိုင်ငံကနာမည်ကျော်လန်ဒန်တံတားပေါ်မှာတော့နိုဝင်ဘာလ29ရက်နေ့ကဓားနဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။မြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့ရဲ့အနည်း80မြောက်ထိပ်သီးအစည်းအဝေးပွဲကိုတော့သဘောထားကွဲပြားမှုတွေကြားကပဲလန်ဒန်မှာဒီဇင်ဘာလ4ရက်နေ့ကစပြီးကျင်းပခဲ့ပါတယ်။ကြီးလာကံမစခင်မှာကတဲ့ကူကအမေရိကန်သမ္မတထရန့်နဲ့ပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်တို့ကြားမှာအခြေတည်ဖြစ်ခဲ့ကြတာပ
ါနယူးဇီလန်နိုင်ငံဝှိုက်အိုင်လန်ကျွန်းမှာဒီဇင်ဘာလ9ရက်နေ့ကမိတောင်ပေါက်ကွဲမှုကြောင့်လူ78ဦးထပ်မံတေဆုံးသွားပါတယ်ဩစတြေးလျနိုင်ငံသား24ယောက်ဖြင့်အမေရိကန်ဗြိတိန်ဂျာမနီတရုတ်မလေးရှားနဲ့နယူးဇီလန်နိုင်ငံတို့ကခီးသွား48ယောက်အလဲပတ်ရောက်နေခြင်းမှာပဲမိတောင်ပေါက်ကွဲမှုဖြစ်ခဲ့တာပါအ
ိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေတစ်ကိုဒီဇင်ဘာလ17ရက်နေ့ကပဲပြဋ္ဌာန်းလိုက်ပါတယ်ဒီဥပဒေတစ်ဟာဟိန္ဒူဘာသာဝင်တွေကိုဦးစားပေးထားပြီးတော့လူတဲစုဘာသာဝင်တွေရဲ့အခွင့်အရေးကိုကန့်သတ်ရာရောက်တယ်ဆိုပြီးတော့နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရကနေလူအသေးပြောက်တွေလည်းရှိခဲ့ပါတယ်
2019ခုနှစ်ရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်ဆက်ကျော်တက်ရွယ်စီရီနိုင်ငံကတောင်းချင်ထင်းသိမ်းရေးလှူရှားသူ Greta Thunberg ကိုနာမည်ကျော် Times မဂ္ဂဇင်းကြီးကရွေးချယ်လိုက်ပါတယ်။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာကိုအကျယ်အလောင်းဆုံးပြောနိုင်သူဖြစ်တာကြောင့်ရွေးချယ်ခဲ့တာလို့လည်း Times မဂ္ဂဇင်းအေဒီတာချုပ်ကဒီဇင်ဘာလလယ်မှာပဲပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုလွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဟန်တားနောက်ဆက်မှုဆွဲချက်တွေနဲ့ဒီဇင်ဘာလ17ရက်နေ့မှာပဲအောက်လွှတ်တော်ကတရားစွဲကိုဆုံးဖြတ်လိုက်ပါတယ်။အောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနှိပါရဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာပါတယ်။
ဒါကတော့2019ခုနှစ်အကုန်အထူးစီစဉ်ဖြစ်ကမ္ဘာသတင်းတွေထဲကအထင်ကြီးဖြစ်ရတွေကိုကိုအောင်လွင်ဦးကစူးစီးကိုအောင်လွင်ဦးနဲ့အတူမဆုမွန်ကစူးစီးတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
What we're hoping is that the authorities in Venezuela will see this.
တော့ဒါကတော့နှစ်ကုန်အထူးစီစဉ်ဖြစ်ဟောလိဝုဒ်နဲ့ကမ္ဘာဂီတလောကတွေကထူးခြားဖြစ်ရတွေကိုမအေးတနာကျော်စူးစီးတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါထူးခြားစံပြကမ္ဘာသတင်းများအစီအစဉ်စာ2020ပြည့်နှစ်တစ်ကူရောမဲ့အခါသမယတေးတချင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။2020ရခိုင်ပြည်နယ်မှာဘာဆက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကရခိုင်ပြည်နယ်မြေပုံမြို့နယ်မှာတပ်မတော်နဲ့အေးရခိုင်တပ်ဖွဲ့တိုက်ပွဲတွေဖြစ်လို့ရွာသား2000ကျော်လောက်ထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာသွားခိုလုံကြရပါတယ်။ဒါဟာ2019ကုန်ကြိမ်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာကိုပြသလိုက်တာဖြစ်ပြီးဒုက္ခသည်အရေးအတွက်ကလည်းတသိန်းနီးပါးရောက်လာပြီလို့ကူညီနေတဲ့အဖွဲ့တွေကဆိုပါတယ်2016-19ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးသွားတဲ့တန်းတဝဲကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းမြန်မာနိုင်ငံထဲပြန်ဝင်မလာကြသေးပါဘူးအဲ့ဒီစားစစ်တွေဒုက္ခသည်စခန်းမှာပိတ်မိနေတဲ့မွတ်စလင်ဒုက္ခသည်တွေရခိုင်ပြည်နယ်ပြင်ပမြန်မာနိုင်ငံအတွင်းပိုင်းကိုခိုးဝင်ချိန်ဖမ်းဆီးခံရမှုတွေကလည်းဇက်တိုက်ဆိုသလိုဖြစ်နေပါတယ်ရခိုင်ပြည်နယ်မှာငိုရှိနေပြီးသားပြဿနာတွေပြင်းငိမ့်မသွားတဲ့အပြင်ပြဿနာတွေပြိပခတွေတစ်ခုပြီးတစ်ခုတိုးလာနေတာပဲတွေ့ကြရပါတယ်လာမယ့်2020ခုနှစ်ရခိုင်ပြည်နယ်မှာဘာတွေဆက်ဖြစ်လာမလဲဆိုတာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရိမ်ပူပန်မှုကောင်းတဲ့အနေအထားမျိုးပါအဲ့ဒီကြောင့်လေ့လာတင်ပြသွားပါမယ
်လာမယ့်2020ပြည့်ရဲ့မှာလဲရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးတက်ဖွဲ့တိုက်ပွဲဖြစ်ပွားမှုရော့ကြမဲ့အရေးလက္ခဏာသိမ့်မတွေ့ရပါဘူးအကြောင်းကတော့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့အေးအေးထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုချက်တွေမှာသူတို့အနေနဲ့ရခိုင်ပြည်နယ်ကစီရေးပဋိပက္ခကနေနောက်ဆုတ်သွားမယ့်အနေအထားမျိုးပါဝင်တာမတွေ့ရလို့ပါပဲ။အေးအေးဟာအင်အားတစုံတရာရှိပြီးလူထုထောက်ခံမှုလည်းရနေတာမို့တက်မတော်ဘက်ကလွယ်လွယ်နှိမ်နင်းနိုင်မှာမဟုတ်ပါဘူး။အခြားတစ်ဖက်မှာလည်းတက်မတော်ဟာတရားဝင်တက်မတော်တရက်ဖြစ်နေတာကြီးရည်လီတက်ဖွဲ့စုံဖွဲ့စည်းထားနိုင်တာကျေပြက်နဲ့အင်အားအရင်းမြစ်ရှိနေတာမို့တက်မတော်ကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ခွာသွားအောင်အေးအေးတက်ဖွဲ့ကစွန့်ဆောင်နိုင်မှာမဟုတ်ပါဘူးအခုလိုအခြေအနေမျိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကတက်တည်ကြခဲ့ပြီးဖြစ်ပါတယ်အဲ့ဒီမှာဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကြောင့်နစ်နာရသူတွေကတော့ဒေသခံတိုင်းသားတွေဖြစ်ပြီးအသက်သေဆုံးဒဏ်ရာရကြတာဒုက္ခသည်စခန်းတွေရောက်ပြီးဘဝမျောလင့်ချက်မဲ့သွားတာမျိုးလည်းကြုံကြရပါတယ်။အဆိုးဆုံးကတော့စစ်ပွဲရှေ့ကြရင်ရှေ့ကြသလောက်ဒေတာရင်းကလူမျိုးစုတစ်ခုလုံးရဲ့စီးပွားရေးပညာရေးလူမှုရေးအဖက်ဖက်ကနှိမ့်ကျသွားခဲ့တာမျိုးပါပဲ။လက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေတရားဝင်နေရပြန်လာတာမျိုးမရှိသေးတာကြောင့်မြမအစိုးရအနေနဲ့နိုင်ငံတကာဖိအားဒဏ်တွေရင်ဆိုင်နေရသေးပါဒုက္ခသည်စခန်းကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အနေအထားဟာဘလို့အခွင့်အရေးဘလို့အနေအထားရမှပြန်လာမယ်လို့တောင်းဆိုပြီးမြန်မာအစိုးရကနိုင်ငံရေးတိုက်ပွဲစဉ်နဲ့ပုံတံတန်မျိုးဖြစ်နေတာကြောင့်လွယ်လွယ်ပြန်လာကြလိမ့်မယ်လို့မှမျော်မှန်းနိုင်ပါဘူးတကယ်လို့များကုလသမဂ္ဂရဲ့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကနေဂျီနိုဆိုက်အမှုမှာမြန်မာနိုင်ငံအပေါ်ကြားဖြတ်အမိန့်တစ်ခုခုချမှတ်ပေးလိုက်တဲ့ဆိုရင်အဲ့ဒီဒုက္ခသည်တွေပြန်လာရေးပြဿနာပိုချပိုဆိုးသွားနိုင်စရာအကြောင်းရှိနေပါတယ်
။အဲ့ဒီတန်းတိုးကျော်လောက်ရှိတဲ့ဒုက္ခသည်တွေနေရပြန်လာရေးပြဿနာမရှင်း ဒီနိုင်ငံလူတသိန်းလောက်ရှိမဲ့စစ်တွေဒုက္ခသည်စခန်းကမူဆင်းတချို့လူမောင်ခိုကူးသူတွေရဲ့အကူအညီနဲ့အရာဝတီတိုင်းပဲခူးတိုင်းကနေတဆင့်ရန်ကုန်ဘက်ထွက်ခွာတာဥပဒေအရအဲ့ဒီလူတွေဟာခွင့်ပြုချက်မရှိဘဲရခိုင်ပြည်နယ်အပြင်ဘက်သွားခွင့်မရှိဘူးဆိုပြီးအာဏာပိုင်တွေကဖမ်းဆီးတချို့ကိုထောင်ချတချို့ကိုနေရာပြန်ဖို့လုပ်နေတာစတာတွေနေစဉ်ရက်ဆက်မြင်တွေ့နေကြရပါတယ်ဒီပြဿနာ တနည်းအားဖြင့်စစ်တေဘက်ကဒုက္ခသည်စခန်းဖြစ်သိမ်းရေးပြဿနာပြည်လဲအောင်မဖြေရှင်းနိုင်ရင်နိုင်ငံတကာကနေနောက်ထပ်ရောက်လာနိုင်တဲ့ပြဿနာကြီးတစ်ခုဖြစ်သွားနိုင်ပါတယ်။ရခိုင်ပြည်နယ်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီမံကိန်းကြီးတွေရှိနေပါတယ်။အေတပ်ဖွဲ့ဌာနချုပ်ဟာတရုတ်နယ်စပ်မှာအခြေစိုက်တာကြောင့်တရုတ်အစိုးရနဲ့လည်းအဆက်ဆံရှိပြီးတရုတ်စီမံကိန်းတွေကိုအနှောက်အယှက
ပြည်သူတွေရဲ့ဆောင်းဝင်နေရင်ဖွံ့ဖြိုးရေးဆိုင်ရာပြဿနာပါ
Bangladesh ဘက် ထွက်ပြေးသွားကြတဲ့ Mount Kiai မြောက်ပိုင်းက Muslim တွေရဲ့ data မှာ Asa အဖွဲ့ရဲ့ အကြမ်းဖက်မှု တက်မတော်ရဲ့ တံပြန်နှိမ်နှင်းမှု တဆက်တဲ့ အဖက်ဖက်ကနေ လုံခြုံရေး တင်းကျပ်မှုတွေကြောင်း 2016 October နောက်ပိုင်းကတည်းက ရေလုံငန်းပါဝင် တက်မွေးဝန်းကြောင်း စီးပွားရေး လုပ်ငန်း အတော်များများ ပျက်စီးခဲ့ပြီးသားဖြစ်ပါတယ် အခုတခါ AA နဲ့ တက်မတော် တိုက်ပွဲတွေကြောင်း အဲ့ဒီ area တွေက ရခိုင် တိုင်းရင်းသား အတော်များများ ဒုက္ခသည်စခန်းတွေမှာ တွားခိုလုံနေရတယ်လို့မတည်ငြိမ်မှုကြောင့်ကြံသူတွေရဲ့စီးပွားရေးလုပ်ငန်းတွေလည်းကျဆင်းပြီးကြီးလန့်စွာစအခြေအနေရောက်ကုန်ပါတယ်။ဒီအတွက်ဖွံ့ဖြိုးရေးဆိုတာကိုလည်းမျှော်မှန်းလို့ရနိုင်တော့မှာမဟုတ်ပါဘူး။အဲ့ဒီလိုပြဿနာမျိုးစုံနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုကယ်တင်ဖို့ဆိုရင် AA နဲ့တက်တနာတွေကိုစပွဲဝိုင်းပေါ်မှာဖြည့်ရှင်းကြဖို့စိတ်မဝင်စားမချင်းတက်တနာတွေမပြေလည်နိုင်တယ်လို့ပြည်သူတွေဆင်းရဲဒုက္ခရောက်နေကြအောင်မှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့မြမအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မဆွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်းတော်မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေရဲ့လူ့အခွင့်အရေးရလာအောင်တပ်မွေးဝန်
အခြားတစ်ဖက်မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်နှောမြောက်ပိုင်းမှာကျန်နေတဲ့မွတ်စလင်တွေလူခွင့်ရရလာအောင်တမွေဝမ်ကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်ကောင်ထည်ဖော်ပြရပါလိမ့်မယ်။တပြိုင်တည်းစစ်တွေဘက်ကဒုက္ခသည်စခန်းတွေထဲရောက်နေတာ6နှစ်9နှစ်ရှိပြီဖြစ်တဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုလည်းအချိန်မဆွဲပဲလက်တွေ့ကြကြဖြေရှင်းပေးဖို့လိုပါလိမ့်မယ်။အဲ့ဒါလိုဖြည့်ရှင်းရမှာအစိုးရအနေနဲ့တမတော်ကိုရောရခိုင်တိုင်းသားခေါင်းဆောင်တွေကိုပါစီယုံဆွဲဆောင်ဖို့လိုပါလိမ့်မယ်။ဒါလိုမှမဟုတ်ပဲဘက်အသီးသီးကပါဝင်ပတ်သက်သူအားလုံးကိုယ်ယူဆတဲ့ကိုဘုံနေမြဲကြားနေမြဲငကိုတိုင်းတိုက်မြဲခိုက်မြဲလုတ်ကင်မြဲဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဟာစေုပ်ချုပ်ရေးအောက်ရောက်သွားတာဒါမှမဟုတ်ရခိုင်ဟာကြာရှုံးပြည်နယ်အဆင့်ရောက်သွားတာမျိုးဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
စီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဒီ2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီ2019ခုနှစ်တွင်ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုသုံးသက်ချက်အနေနဲ့ဆွေးနွေးမယ့်အကြောင်းကိုမိတ်ဆက်ပေးကြပါတယ
်ဆောရှိပါခင်2019ခုနှစ်ကုန်လို့2020ခုနှစ်ကိုချဉ်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲအင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပေါင်ဆွေးနွေးမိများလို့လည်းသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက dummies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့် production ကိုကြည့်ကြပါခင
်ဗျာ။ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာကုသညူ င်ဆက်မဲ့အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်ရဲ့နှစ်ကုန်အထူးစီစဉ်ဖြစ်ဟောလိဝုဒ်နဲ့ကမ္ဘာဂီတလောကမှာထူးခြားတဲ့ဖြစ်ရပ်တွေကိုစူးစီးတင်ပြတာကိုနားဆင်ကြရအောင်ပါရှင်
။မင်္ဂလာပါရှင်။ဒီတစ်ခေါက်တော့အနောက်တိုင်းအနုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကျအဖြစ်အပျက်တွေကြောင့်ပြောပြချင်ပါတယ်။နာမည်ကျော်ရုပ်ရှင်မင်းသားကြီး Kevin Spacey တယောက်ကတော့လိင်ရှုပ်ရှင်ကိစ္စတွေနဲ့နာမည်ပြက်ခရပြီးတဲ့နောက်ဩဂုတ်လမှာပဲပြည်သက်ရှင်မောင်ပြန်ပြီးထွက်လာခဲ့တာပါ။တချို့ကအောင်မြင်ကြော်ကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လက်ဝဲသမားတယောက်အကြောင်းဆက်ဆိုထားတဲ့ကြပြကိုပြည်သက်ရှင်မောင်ကရုပ်ဆိုပြခဲ့တာဖြစ်ပါတယ်။သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတဦးကိုလိန်ဆော်ကားမှုလုပ်ခဲ့ဆိုတဲ့ရှင်းရှင်းချက်ကြုံရပြီးတဲ့နောက်သူ့ရဲ့တရင်တွေအတန်တိတ်နေခဲ့တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အဲ့ဒီအမှုလေးပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားခဲ့တာပါ။ဒီကိစ္စမှာဆွဆဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲမြင့်ဆိုနေခဲ့တာဖြစ်ပါတယ်။ဗီရစ်နာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွှန်းတွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ချခဲ့တာပါသူအဲ့ဒီဇာတ်ညွှန်းတွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးရေးထားရတာဖြစ်တယ်လို့သူကပြောပါတယ်သူရဲ့ဇာတ်ညွှန်းတွေပြန်ရမရတော့မသိရပါဘူးဘိုဟီမီးယန်ရက်ပ်ဆိုဒီရုပ်ရှင်ဒါရိုက်တာ Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရားအပြုအမူတွေနဲ့ဆွဆွဲခံရလို့2019ဗြိတိရှားရုပ်ရှင်နဲ့ရုပ်မြင်သံကြားအနုပညာအကယ်ဒမီ BAFTA ရဲ့တိကျစင်ကဖျက်ခံရပါတယ်ဒီဒါရိုက်တာကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ၊ဇာညွန်းစရာ Anthony McGannan တို့နဲ့အတူအဲဒီရုပ်ရှင်တွေဗြိတိရှားရုပ်ရှင်ထူးချွန်မှုအမျိုးအစားတွေတည်ကျရေးခံရတာဖြစ်ပါတယ်။ဒါမဲ့လည်းသူဟာလိမ္မာတော်တရားပြုကျင့်မှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေဆိုင်းငံ့ခံရတာပါ။သူကတော့အဲဒီဆွဆွဲမှုတွေကိုညှင်းဆုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်နေ့မှာတော့ဗြိတိရှားတန်းထောင်ကျဲတတိ Richard Branson ကကုညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်နာကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကုညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာပ
ါ What we're hoping is that the authorities in Venezuela will see this wonderful
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖြော်ပြပွဲကို Venezuela အာဏာပိုင်တွေမြင်တတ်လိမ့်မယ်လို့ကျွန်တော်ပြောလိုက်ပါတယ်လာကြည့်တဲ့သူတွေထဲမှာ Venezuela နိုင်ငံသားတွေအများစုပါတာပါနိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ
်သူစီစဉ်တဲ့ဖြော်ပြပွဲမှာနိုင်ငံတကာအမှုပညာရှင်35ယောက်ပါဝင်ဖြော်ပြပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်တရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတွေမှာစားရမယ့်တားရမယ့်အခြေအနေဖြစ်နေပေမဲ့ဗင်နီဇွဲလားတံများကတော့နိုင်ငံတကာအကူအညီတွေမလိုချင်ဘူးဆိုပြီးတော့တွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ဖြစ်ရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ခါရီချန်မီတာစုတွေကအငယ်ဆုံးတမိဖြစ်တဲ့ကိုင်လီဂျန်နာကတော့ကို့ဖကိုကြီးပွားလာတဲ့အငယ်ဆုံးတန်းထောင်ကျဲတတိမာလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်။အသက်27နှစ်ပဲရှိသေးတဲ့ကိုင်လီဂျန်နာဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကိုစီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်း900တန်းနေပြီလို့ Forbes ကပြောပါတယ်သူရဲ့ကြွယ်ဝမှုကဒေါ်လာတန်းတစ်ထောင်ရှိတယ်လို့လဲ Forbes ကခန့်မှန်းပါတယ်ရှင်မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop လောကမှာနာမည်ပြည့်အဖြစ်ပြည့်တွေကျုံခဲ့ရတာပါလိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ဖူးထားမှုပြီးတော့ဖြည့်ပြစာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထင်အားစေခဲ့ပြီးတော့သူတို့ရဲ့အဆုရှေရာကြီးတွေပါကြာဆင်းခဲ့ရပါတယ်ဆန်ဂရီဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အစိုးရကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံသားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ပစာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Background အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အနုပညာလောကကိုပါကြောခိုင်းသွားရတာပါ။နောက်ပြဿနာတက်တဲ့အစိုးရကလည်းကျန်ကျုံရင်ဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆံတဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။သူကလည်းသူ့ရဲ့ကုမ္ပဏီကစာချုပ်ကဖျက်လိုက်ပါတယ်
။ဆင်းရုံးဆော့ပါတဲ့စုံမျိုးဆံကြရခဲ့လို့ဆိုတာ
သူ့ရဲ့အပြုအမူတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်။ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝန်ချတောင်းပန်ခဲ့ပါတယ်။
It's never about the media following you around because that's, you know, in part, if you're a royal, that's part of what you have to do.
Nippon is a dream of Tamauzo, Jimmy, and Yumi and Tajabe, Nelan Lugaro, Hollywood, and Major Minaji, George Clooney, Chipari, Britain, and our success Musa, British art, Dowin, Mina, Harry, Nay, Musagra, Megan, Ria, Daroli, Archie, Mila, Chayanima, Mupagere, Zang, Jay, Kutare. Mooing Catch 22 Sure Ganawin Witugo at the twin Yoshi and Pandidama, Josh Clooney Bowen Taraba. Josh Clooney near 2 years in each day, Willow, Emerald Doha, Harry Rose in Iman and Epima at 2 years in Yapsipai. But it's not women on a letter of media, Tony Mugonis in Joniari, American Yoshi Minami, Megan Margal Bagale Yeti Bio, through Matakana, Josu Peter Barry. A good darling, we wrote media report on Sola, Josh Clooney, not Joey.
Fight up your life. Everybody, every girl, fight up your life.
Tanguya goes a bit on Nidima, Tutu Zagare, Pirisa, Mutami, Popki, Dapwe, Pite, Spice Girls, Pian Soup, Chovy, Wello Draw, Throw Api, and Nini will grab Yay that trickle. Ireland and Devlin Muroma, the good as yet, Trigayava. Tanguya goes at Chakunima, Kamakita Logama, Neme Jolari, Pirisa, Kita, Apweha.
Social media has really been terrible for my generation. I understand that it's amazing to use your platform.
American Yoshin Director Jin Jamush Yagure, The Dead Don't Die. Zombie Poti Yoshin Kamaro, Akuna Song Kizima, She Yang Nidit, Hip Starry, Nabro American Nangayine, Tisima Bro, Nasoma, Laka and Phonico, Strelane, Kuki Kabago, the Yopro Jaja Tarawa, Selena Gomezka, Instagram Saminawama, Beate, then the young Aze Shibro, Duga Elo Instagram yet Beate and Yazon Yashi Tatu Dupsipari. American Bian Zuma, Pedazumia didn't Jimba Bro, now Yomian Tanjagani. Tolun Jadae, Nemes of Victoria's Secret, Fashion Shogo, Jinim Jimbaro Ulu, Milama, Sabra, Danny Trekabiena, Bigade, Novi Mamaro, Dearwin, a TPU Dawai, Jamie and Asite, Dring and Brasiari, Pay Tomola by a moderate Nemes or a D Fashion Shoha, the Tapelu, Zona, Munimama to our Swiss on Haimushibai, Tamila, the Tapos and Urine, Sepio Ludawamito, Victoria's Secret Company, Migan Company City, Elbran Science, Gap Jawai, Supermodel defeated Gigi Hadid, Kendall Jenner, Alexandra Ambrosio, Lily Aldridge, Dolomio, Tate Dan Supermodel, a dream and the delivery in a flash of Yaya D. Morel Shuha, a mutiny with Tony Sessanya Yaute, a cookie galane, the Hazard Makai Pusure, we went and we did the Lana Tella KP and Ama, Gomiga, a Kulumio, some sell like Dava. Peter Abimu, Jimmy, and a bigger Nippon Dima, Gishu, Yedraka, Justin Lana Pipai. What is the Toloiga by the ABC Yotanga Tolene Victoria's Secret Fashion Shogo? Natanda Kunima, Chishudu, Senatan Shigeragani, Menega Natang Sashimaro, Chishudu Donans of a General Psipanese. Sonamara Guelon to Pop Asuraji, Michael Jessin Guelamu, sending out Timago, do it to debut that we Timba Gabriel. The Tinemare, Dinna Natasago, Sobai Matrelangede, Duboma, Susue Jedigo, Nien Sofe Tan, Doggy Jamari. HBO Yotelanga, Yagudin Sete, Living Neverlands Red Sisima, Michael Jessinga, Kling Elirigo, Madori of Pujim Muri, Shigere, Sure Susue Jedi, Jatamari. Do you play the Osuduzuga, Dago Sandy Bureau, Hollywood Lemma Jima, Lashaus and Abiagirawa? If you were Matayo Simara, Mike Jessinga, Drugo, Taconine, Sene Eurima, Lenso Gamuri, Loke, Supro, a cool Lugipsi Navy Pite, and Muda Nayaya Biozagarico, Lapia Tavarisian. The thing I make about Suyagere, India Ganemejo, Bollywood Yoshimin, me, Priyanga Choprane, Pigger and Nibani, Dumare, Dune, Letter Tari, Kimopsid Esuron, Nijunas to Zone. Allow us on Wissa, CNI, the Ripsine, People Magazine, Septimalama, Vegeta, like Bai, ဒီလိုနာမည်ကျော်ဆုံးတွဲလိုက်အခုဆုချီးမြင်တာဒါပထမဆုံးချိန်ဖြစ်ပါတယ်ပရိယင်္ဂါချော့ပရာဟာအခုတော့အသက်38နှစ်ရှိပါပြီသူကအိန္ဒိယနိုင်ငံကိုကိုစားပြုပြီးအမေရိကန်ဘာဆူရခဲ့တယ်လို့အဲ့နောက်ဘောလီဝုဒ်နဲ့အခုဟောလီဝုဒ်ရုပ်ရှင်လောကအထူးပါအောင်မြင်ထိုးပေါက်နိုင်လို့ဖြစ်ပါတယ်ရှင်အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လင်းမှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်။အဲ့ဒီချိန်မှာတော့နာမည်ကျော်အနုပညာရှင်တွေလည်းကြောင်းလဲမှုတချို့ကိုရေးရွင့်လှုပ်လာကြတာတွေ့ရပါတယ်။ဗြိတိသျှအဆိုတော် Sam Smith ကသူ့ကို he she ဒီလိုမျိုးသူမဆိုတဲ့ကြားမနန်ကမခွဲကြပဲဒေသံသူတို့ဆိုတဲ့အသုံးနှုန်းနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်။Grammy ကိတာဆုရှင်အသက်28နှစ်အရွယ် Sam Smith ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ My pronouns are they them ဆိုပြီးတော့သူ့ဘာသူကြားမှမခွဲခြားတဲ့သူဆိုတဲ့နာမည်ပဲသုံးနှုန်းပါမယ်။သူ့ရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးတော့နေပါမယ်။လောကဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်တွေအားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တစ်ချက်နဲ့နာမည်ကြီးလာတဲ့အဆိုတော် Sam Smith ကပြောသွားပါတယ်။ဒီနေ့2019ခုနှစ်နှစ်ကုန်ပိုင်းနောက်ရောက်တဲ့အခါမှာတော့ကမ္ဘာကျော်ကိုရီးယား K-pop အနုပညာရှင်တချို့ခုဘကိုတက်တင်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထိတ်တလန့်ကြည့်ခဲ့ရပါတယ်။ကာရာဆိုတဲ့နာမည်ကြီးကိုရီးယား K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော်ကူဟာရာရဲ့ရုပ်အလောင်းကိုနိုဝင်ဘာ24ရက်နေ့တနင်္ဂနွေနေ့ကတွေ့ခဲ့ရတာကြောင့်သူ့ကိုချစ်တဲ့ပြည်သက်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါ။အသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်အလောင်းကိုဆိုးမြော်တော်တာမိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးရင်တော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရင်သူ့ရဲ့အလောင်းပေးမှာလဲသူ့ဘဝနဲ့ပတ်သက်လို့အစိုးမြင်တဲ့စာသူ့ရဲ့လက်ရင်းနဲ့ရေးထားတာတွေ့ခဲ့ရတယ်လို့စိုးမျိုးတော်ရဲတပ်ဖွဲ့ကပြောပါတယ်။အာစာဒေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကူကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါတယ်။ကိုယ်နဲ့ရင်းနှီးတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲ online internet ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုစန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FSK ပေါ့အမျိုးသမီးအဖွဲ့ဝင်စူလီကလည်းပြီးခဲ့တဲ့အောက်တိုဘာလတွင်မှာပဲအခုလိုအဖြစ်အပျက်မျိုးနဲ့တည်ဆုံသွားခဲ့ရပါတယ်။ကမ္ဘာဥရုယာတိအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်နိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ Greta Thunberg ဟာယာဒီဥရုအေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းယာဒီဥရုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးအကျယ်ရခဲ့ပါတယ်။လူသားတွေတဲ့တခုတည်းသောအင်ကြီးအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေရတဲ့ပတ်သက်လို့သတိပေးပြောဆိုတာချိုးပြက်ကွဲအပ်နေတဲ့ကမ္ဘာကြီးရဲ့အတန်းကိုနေဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်တစ်တခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greta Thunberg ကိုတိုင်းမြင့်2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ်။
We are angry, we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.
ဒါကတော့မအေးတနာကျော်တင်ဆက်သွားတဲ့2019နှစ်ကုန်အထူးစီစဉ်ဖြစ်ပါတယ်။အခုလို2019နှစ်ကုန်ပြီးတော့2020ပြည့်နှစ်ကူးတော့မဲ့အခါသမယတေးတခြင်းလက်ဆောင်စီစဉ်ဖြစ်ဘယ်တော့မှမယိုးနိုင်တဲ့မြမရှုခင်မြမစိန်ရင်တေးတခြင်းကိုတင်ဆက်ချင်ပါတယ်။တေးရီစန်တရားလှထုတ်ဖြစ်ပြီးတော့တေးစုကွဲလွန်သွားပြီဖြစ်တဲ့ရုပ်ရှင်အကယ်ဒမီဝင်ဦးဖြစ်ပါတယ်ရှင်။
တရားနဲ့မချေအယောင်ဝဲလေတော့နဲ့တောင်းရဲလေရာသလင်းရှူရဲတွေကစုံလင်းနေတဲ့ရှေ့မှုမပြတ်တဲ့စိတ်သူချက်ကစိတ်ညာညာရိတ်ကလို့နဲ့ပြပြပြောလို့လေရှူလေးချက်တော့ပြီလေအယောင်နဲ့မချေအယောင်ဝဲလေတော့နဲ့တောင်းဆွဲလေရာတလင်းရှူရင်းတွေကစုံလင်းနေရှေ့မှုမပြတ်တဲ့ဆင်းသူတဲ့ကဲစိတ်ညာညာရင်းကားနဲ့ပြည့်ပြူပြူလို့လေရှူရင်းတော့ပြည့်နေတယ်
တကားတော့တေးစုကွယ်လွန်သွားပြီဖြစ်တဲ့ရုပ်ရှင်အကယ်ဒမီဝင်းဦးရဲ့မြမရှုခင်မြမစင်ရင်တေးသချင်းကိုနားဆင်ခဲ့ကြတာပါအခုလို့နှစ်ဟောင်းကုံလို့နှစ်တစ်ကူတော့မဲ့အခါသမယမြမပြည်ကြီးတိုးပွားချမ်းသာပါစေလို့လည်းဗီအိုအေဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါတယ်ရှင်အခုလို့ထူးခြားဆန်းပြကပတရင်များအစီအစဉ်နေရာမှာတေးသချင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ
တနင်္လာနေ့နေ့ခင်းဗီအိုအေမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါဂျူလီမျိုးရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနုကာ9ရက်မြောက်နေ့ကျင်းပနေစဉ်စနေနေ့ညကမြို့ရောင်မြို့မှာရှိတဲ့ဂျူတရားဟောဆရာအိမ်မှာလူ9ဦးကိုဒါနဲ့ထိုးခဲ့သူကိုဖမ်းဆီးထားမိပြီလို့မြို့ရောင်ရဲတပ်ဖွဲ့ကပြောပါတယ်ဟာနုကာပွဲတော်ကျင် ွေးကြော်ရရဲ့လက်ချက်နဲ့အမေရိကန်ကာဝေးဝန်ကြီးဌာန contractor တူသေးဆုံးခဲ့တာကြောင့်အီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြော်စခန်းတွေကိုလေကြောင်းဆစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းအမေရိကန်ကာဝေးဌာနပြောခွင့်ရကဒီနေ့ငွေနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ် Forward မြို့စင်ဂျေဖုံးက West Freeway ခရီးယံဖျားကြောင်းမှာဒီနေ့ငွေနေ့ဝတ်ပြုဆူတောင်းနေကြတဲ့တနသမတူရဲ့ပြစ်ခတ်မှုကြောင့်လူ2ဦးသေဆုံးပြီးတရားရသွားတဲ့နောက်တူကတော့ဆွေရင်ပွဲအခြေအနေမှာရှိနေပါတယ်။ဆေးရုံကိုတည်ယူသွားတဲ့လမ်းမာတွင်အဆိုပါနှစ်ဦးသေဆုံးသွားကြတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံရဲ့ဥပဒေနိုင်ငံသားဥပဒေသည်ဟာဘာသာရေးအရာထက်သွင်းစင်မစင်သားရဘူးဆိုတော့အိန္ဒိယဖွဲ့စည်းပုံကိုစော်ကားရရောက်တယ်လို့လူနည်းစုမွတ်စလင်တွေပေါ်ဖိနေရာရောက်စေတယ်လို့အကြက်ခတ်တွေကဝေဖန်နေချိန်မှာပဲဒီဥပဒေသည်ကိုစန့်ကျင်သူတွေရောထောက်ခံသူတွေပါတိုင်းနိုင်ငံတွေကအိန္ဒိယနိုင်ငံတော်လမ်းမာတွေပေါ်မှာထွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေသည်ထဲမှာဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနဲ့တိရီလင်္ကာလိုနိုင်ငံတွေကနေထွက်ပြေးလာတဲ့မွတ်စလင်တွေကိုပါကန့်တတ်ထားတာကြောင့်လည်းဝေဖန်မှုတွေပို့ပြီးတော့ထွက်ပေါ်နေကြတာပါ
။ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson Marshall VOA မြန်မာပိုင်းရဲ့တင်းနယ်လာနေနေတဲ့ခင်တင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.